လမစေဘဲမွေးဖွားတဲ့ကလေးများနေကိုထိုင်းမြန်မာနယ်စပ်မှာ CPI Community Partners International လို့ခေါ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကဦးစီးပြီးကျင်းပခဲ့ပါတယ်။မြန်မာနိုင်ငံထဲမှာတိုင်းရင်းဒေသကကလေးတွေဟာမိခင်အဟာရချို့တဲ့တာကြောင့်လမစေဘဲမွေးဖွားပြီးတည်ဆုံတာ။နောက်စစ်ဘေးစစ်တမ်းတွေကြားမှာမွေးဖွားရင်းတည်ဆုံတာစတဲ့အကြောင်းအနေနဲ့အသက်ဆုံးရတဲ့ကလေးတွေရှိပါတယ်။ဒါပေမဲ့ထိုင်းမြန်မာနယ်စပ်မှာတော့လမစေဘဲမွေးဖွားတဲ့ကလေးတွေကိုနည်းပညာအကူအညီနဲ့ကလေးတွေအသက်ရှင်အောင်လုပ်နိုင်တာကြောင့်မေတော်ဆေးကန့်ရဲ့မျိုးဆက်ပွားကျမ်းမာရေးဌာနကိုဂုဏ်ပြုလက်မှတ်ပေးခဲ့ပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။လမစေဘဲမွေးဖွားတဲ့ကလေးများနေ့ကိုပထမအဆုံးအကြိမ်ဖြစ်မြန်မာနိုင်ငံကိုကိုးစားပြုပြီးထိုင်းနယ်စပ်မှာဒီကနေ့ကျင်းပခဲ့တာပါ။မြန်မာနိုင်ငံမှာလမစေဘဲမွေးဖွားတဲ့ကလေးတည်ဆုံးမှုတွေများလာတာကြောင့်ပညာရေးလှုပ်ဆောင်တဲ့အနေနဲ့ကျင်းပကြတာဖြစ်တယ်ဆိုပြီးထိုင်းမြန်မာနယ်စပ်မေတော်ဆေးကမ်းမှာစေတနာဝန်ထမ်းအဖြစ်လှုပ်ဆောင်နေတဲ့တောင်အာဖရိကနိုင်ငံကအငြင်းစားဆရာဝန်ကြီးဒေါက်တာသိန်းဝင်းကအခုလိုပြောပါတယ
်။ World Promotivity Day ပေါ့နော်။ကဘာလာမရှိတဲ့ကလေးများနေ့ကိုကျွန်တော်တို့ Community Partners International ကနေပြီးတော့ကျင်းပတာပါကျွန်တော်တို့ပေါ့နော် WHO ရဲ့ဒီထုတ်တဲ့ပြန်နှံ့အရာဆိုလို့ရှိရင်မြန်မာနိုင်ငံမှာတလားအောက်ကလေးတွေတည်နှုံးတဲ့မှာဒီလမ်းမရှိတဲ့ကလေးတွေရဲ့တည်နှုံးကဟိုများတာကိုတွေ့ရပါတယ်အဲဟိုကျွန်မပြောရင်တော့18ရာခိုင်နှုန်းလောက်ရှိတယ်လို့သူတို့ပြောပါတယ်အဲ့ဒီအတွက်ကျွန်တော်တို့ဟိုတကယ်လို့ကလမ်းမရှိတဲ့ကလေးတွေရဲ့တည်နှုံးကိုကျွန်မတို့ဆွေးနွေးနိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့9နှစ်အောက်ကလေးတွေရဲ့ဒီနှုန်းဟာကျသွားမှာဖြစ်ပါတယ်
။ထိုင်းမြန်မာနယ်စပ်မှာတော့တိုင်းရင်းသားဒေသကကလေးတွေဟာမိခင်ရဲ့အဟာရချို့တဲ့မှုတွေကြောင့်လမစေဘဲမွေးဖွားတာတွေ၊တည်ဆုံးတာတွေ၊စစ်ဘေးစစ်တမ်းတွေကြားမှာမွေးဖွားရင်းနဲ့ရာသီဥတုဆိုးရတဲ့အခြေအနေအောက်မှာတည်ဆုံးကြတာတွေနဲ့တခြားအကြောင်းအရာတွေကြောင့်လမစေဘဲတည်ဆုံးရတာတွေလည်းရှိနေတာပါ။ထိုင်းမြန်မာနယ်စပ်မေတော်ဆေးကမ်းရဲ့မျိုးဆက်ပွားကျန်းမာရေးဌာနမှာတော့ဤပညာအကူအညီနဲ့အဲ့ဒီလိုမျိုးလမစီပဲမွေးဖွားလာတဲ့ကလေးတွေအတွက်အသက်ရှင်အောင်လှုပ်ဆောင်နိုင်တာတွေရှိနေပြီလို့လည်းဒေါက်တာသိန်းဝင်းကပြောပါတယ်
။အားကြောင့်မှအကြောင်းမသိပဲနဲ့ဒီလာတွေကလည်းရှိပါတယ်။အဲ့ဒီအခါကျတော့ဒါကိုပိုင်တယ်ဖို့ဖြစ်တဲ့အတွက်ထွက်လာတဲ့ကလေးရဲ့လမစီတာကိုကျွန်တော်တို့ကဟိုတတ်နိုင်ကြလောက်အသက်ရှင်နိုင်အောင်ဤပညာသုံးပြီးလုပ်ရတဲ့အနေအားရှိပါတယ်။အဲ့ဒါနဲ့တစ်ဆက်တည်းကျွန်တော်တို့ပြောရရင်ဒီမေတော်စည်းကမ်းမှာပေါ့နော်ဟိုကျွန်တော်တို့တွေ့တာဆိုလို့ရှိရင်အခု2008တက်စားပြီးတော့လာမရှိတဲ့ကလေးတွေကိုဒီလာမရှိတဲ့ကလေးတွေဟောဒီကလောက်ကလေးတွေဟောဟိုပြည်သူဆောက်ဆောက်တဲ့ဉာဏ်ပညာကိုစပြီးတုံးလာတဲ့အတွက်အခုဆိုလို့ရှိရင်ကျွန်တော်တို့မေတော်စည်းကမ်းမှာဒီပါတင်ပြရမှာဦးဆောင်တဲ့မေတော်စည်းကမ်းမှာဒီအကလေးတချို့အသက်ရှင်တာကိုကျွန်တော်တို့တွေ့ရတယ်။ RH Department, New Department လို့ခေါ်တာပေါ့နော်။အဲမျိုးဆက်ပွားကျန်းမာရေးအတွင်းလူနာဌာနကိုကျွန်တော်တို့ဟိုအတိအမှတ်ပြုရအနေနဲ့ဒီစုချင်းမြင့်မှုပေါ့နော်။အမှတ်တရစုချင်းမြင့်မှုအစီအစဉ်မှာကျွန်တော်တို့ဆက်ထားပါတယ်ခင်ဗျာ
။မွေးကင်းစားကလေးတွေထဲမှာအလေးချိန်1ကီလိုအောက်ကလေးတကီလိုကျော်တဲ့ကလေးနဲ့2ကီလိုအထက်ကလေးဆိုပြီးအုပ်စု3စုရှိပြီး2ကီလိုအောက်ကလေးတွေမှာတော့ကျန်းမာရေးပြဿနာတခုခုရှိနေတယ်ဆိုပြီးစေတညာရှင်တွေကယူဆနေကြတာပါဒီထဲမှာလမစေဘဲမွေးဖွားပြီးကလေးရဲ့ခန္ဓာကိုယ်အလေးချိန်နည်းတဲ့ကလေးရဲ့ခန္ဓာကိုယ်အလေးချိန်နည်းတဲ့ကလေးတွေကိုတော့အသက်ရှင်အောင်ဝေးမိဖို့အတွက်ကျန်းမာရေးလုပ်သားတွေကစ조사လုပ်ဆောင်ခဲ့ရမှာတော့အခုဆိုရင်ထိုင်းမြန်မာနယ်စပ်မေတော်ဆေးကမ်းမှာလမစေဘဲမွေးဖွားလာတဲ့ကလေးတွေအများအပြားဟာအသက်ရှင်ပြီးကျမကြီးကောင်းမွန်စွာနဲ့မွေးဖွားလာနိုင်ပြီလို့ဆိုပါရယ်ဒီအတွက်မေတော်ဆေးကမ်းရဲ့မျိုးဆက်ပွားကျမကြီးအတွင်းလူနာဌာနကိုလည်းဒီကနေ့မှပဲဂုံပြုစုချင်းမြင့်ပွဲလေးလုပ်ခဲ့တာဖြစ်တယ်လို့လည်းဒေါက်တာသိန်းဝင်းကပြောပြသွားပါရယ်ရှင်